မြန်မာနိုင်ငံမှာတိုးတက်မှုဖြစ်စဉ်ရဲ့လမ်းစာလို့ပြောနိုင်တဲ့ပြောင်းလဲမှုတွေဟာတိုင်းရင်းသားပြည်သူတွေအတွက်လုံလောက်တဲ့အဆင့်တွေမဟုတ်သေးဘူးဆိုတာကိုအမေရိကန်နိုင်ငံဂျာယေးဝန်ကြီးကလင်တန်အနေနဲ့သတိထားမိအောင်အိတ်ဖွင့်ပေးစာတစ်စောင်ပို့ပေးဖို့တိုင်းရင်းသားအဖွဲ့တချို့ကစီစဉ်နေကြပါတယ်။ Miss Hillary Clinton ဟာဒီဇင်ဘာလဆန်းရက်ထဲမြန်မာနိုင်ငံကိုလာဖို့စီစဉ်ထားပြီးအမေရိကန်တို့အနေနဲ့မြန်မာအရေးကိုအလင်းစလိုမဆုံးဖြတ်စီစဉ်တဲ့အတွက်အခုလိုအိတ်ဖွင့်ပေးစာပေးဖို့မှာဖြစ်တယ်လို့လည်းအဲ့ဒီတိုင်းရင်းသားအဖွဲ့တွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတင်းတီရီကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။အမေရိကန်နိုင်ငံဂျာယီဝန်ကြီးဟီလာရီကလင်တန်အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့အပြောင်းအလဲတချို့ဟာတိုးတက်မှုတစ်ခုဖြစ်မြင်နိုင်ပေမဲ့တိုင်းရင်းသားပြည်သူတွေအတွက်လုံလောက်ပြီးလက်ခံလောက်တဲ့အခြေအနေတစ်ခုထိမရောက်သေးဘူးဆိုတာကိုပိုပြီးသတိထားမိစေဖို့ယူရတဲ့အနေနဲ့အိတ်ဖွင့်ပေးစာတစ်စောင်ပေးဖို့ UNA လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားများမဟာမိတ်အဖွဲ့ကစီစဉ်နေတာပါ။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ALD လို့ခေါ်တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပြင်ကရင်၊ဆိုမီ၊ချင်းနဲ့မွန်နိုင်ငံရေးပါတီတွေစုဖွဲ့ထားတဲ့ UNA အဖွဲ့ကတာဝန်ရှိသူတွေမနေ့ကတွေ့ဆုံပြီးတော့ Miss Clinton ဗမာပြည်ကိုလာတဲ့အခါမှာဒီအခြေအနေတွေကြောင်းရေးထားတဲ့စာကိုပေးဖို့ကြိုတင်ညှိနှိုင်းမှုတွေပြုလုပ်နေတယ်လို့ SNLD ရဲ့ပြောခွင့်ရသူဦးဆိုင်လက်ကပြောပါတယ်
။ကမ္ဘာကပြောနေကြတဲ့ပြောင်းလဲမှုတွေစတင်နေပြီးပြောင်းလဲမှုခြေလှမ်းတွေစနေပြီဆိုတာဟာအမှန်တကယ်လက်တွေ့ကျွန်တော်တိုင်းသားတွေခံစားနေရတာပြည်သူတွေခံစားနေရတာနဲ့အဆင်မပြေဘူး။ကျွန်တော်တိုင်းသားဒေသတွေမှာစစ်မှတ်တွေဖြစ်ပွားနေတယ်နေသေးဖြစ်တယ်ဒီနေ့အထိဘုံတွေကွဲနေတယ်တနနာတွေပြစ်နေတယ်လူခွင့်ရေးတွေချိုးပေါက်ခံနေရတာတွေအများကြီးရှိတယ်ဒီဥစ္စာကို Mrs. Clinton အနေနဲ့သတိရှိရှိနဲ့မြင်သွားစေချင်တယ်သိသွားစေချင်တယ်နောက်တစ်ခါနိုင်ငံရေးကျင်းသားတွေကလည်းထောင်ထဲမှာပဲရှိနေကြသေးတယ်အများကြီးပဲတိုင်းသားကောင်းဆောင်တွေရောကျောင်းသားကောင်းဆောင်တွေရောဘက်ကလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့တဲ့ပုဂ္ဂိုလ်ကအစပေါ့နော်အဲ့ဒီဥစ္စာတွေအဲ့ဒီချက်တွေကိုသတိထားစေချင်တယ်တခါစီးပွားတိုးတက်မှုအပိုင်းမှာဆိုရင်လည်းပဲတကယ်လက်တွေ့ဒီပြည်သူတွေအနေနဲ့ခံစားရသေးတာမဟုတ်ဘူးအပြောင်းလဲတွေကလုံလောက်တဲ့အပြောင်းလဲမှုသိဘူးဆိုတာကို Mrs. Clinton နဲ့သူ့အဖွဲ့သားတွေအကုန်လုံးတတိထားမိသွားစေခြင်းနဲ့အတွေ့အကြုံမို့လို့ကျွန်တော်တိုင်းသားတွေစုပြီးစာပေးမှဖြစ်ပါတယ
်မြန်မာနိုင်ငံဟာနှစ်ပေါင်းများစွာကတည်းကမပြေလည်နိုင်ခဲ့တဲ့တိုင်းသားအရေးအတွက်မြန်မာနိုင်ငံတွင်းကကြိုးပမ်းချက်တွေအပြင်အခုလိုနိုင်ငံကြီးတွေရဲ့ဖိအားပေးတောင်းဆိုမှုတွေကလည်းအထူးအခမ်းအနားရှိနေတယ်လို့ဦးဆိုင်လက်ကမြင်ပါတယ
်ဗမာကြီးရဲ့တိုင်းသားပြဿနာဟာပြီးခဲ့တဲ့အနှစ်60လောက်ကတည်းကစတင်ပြီးတော့မှအကွဲလာတဲ့ကိစ္စတွေအဲ့တော့အမျိုးသားပြန်လည်ရင်ကြားစီရေးကိစ္စဆိုတော့ချက်ချင်းလက်ငင်းဖြစ်နိုင်တာမျိုးမဟုတ်လို့ဒေါက်တာစုကြည်နဲ့ NLD ပါတီအနေနဲ့လွှတ်တော်တဲ့ရောက်သွားတယ်ဆိုရင်တော့မှပဲအတော်ကြီးကိုကြိုးပမ်းယူအောင်ပါပါအချိန်အများကြီးပေးရင်တော့ဖြစ်ကောင်းဖြစ်လာနိုင်တယ
် SNLT ပါတီကဦးဆိုင်လိုက်ပါရှင်အခု UNA လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားများမဟာမိတ်အဖွဲ့တွေကတိုင်းရင်းသားပါတီတွေကတော့နိုင်ငံရေးအကျဉ်းသားတွေအလုံးအကျဉ်းထောင်တွေအတွင်းကမလွတ်မလာချင်းသူတို့ဟာနိုင်ငံရေးပါတီဖြစ်မှတ်ပုံတင်မှာမဟုတ်ဘူးလို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးတာဘန်းကပြောပါတယ်လက်ရှိလွှတ်တော်မှာတိုင်းရင်းသားအရေးကိုတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးနေကြတာဟာအားရစရာအဖြစ်မြင်တွေ့ရပေမယ့်အစိုးရအဖွဲ့တွေအနေနဲ့လက်တွေ့အကောင်အထည်ဖော်တဲ့နေရာမှာနှောက်နှေးကြံကြရာတွေကိုလည်းမြင်ရတယ်လို့ဆိုပါတယ
်ဒီနိုင်ငံရေးအကျဉ်းသားမလွတ်တဲ့အတွက်မတင်တာပဲနိုင်ငံရေးအကျဉ်းသားတွေလွတ်လာပြီးတော့ကျွန်တော်တို့တိုင်းရင်းသားခေါင်းဆောင်တွေလွတ်လာပြီးမှမှတ်ပုံတင်ဖို့ကိစ္စကိုကျွန်တော်တို့လုပ်မယ်ဆိုပြီးထုတ်ပြတာဒီတိုင်းရင်းသားကိုစားပြုလွတ်တော်ကိုယ်စားလှယ်ပေါ့လေတင်ကြပါတယ်သူတို့တွေကဒီလွတ်တော်မှာပြောပါသူတို့ကတင်ပြပေမဲ့ဘာမှတုံ့ပြန်ချက်မှမရှိပဲလေဒါကြောင့်လို့ကျွန်တော်တို့ကတုံ့ပြန်ချက်ရအောင်ဆိုပြီးကင်းတဲ့နဲ့ဟုတ်စားပြီးတော့ကျွန်တော်တို့လူချင်းနာရီတောင်းမယ်ဆိုတဲ့အစီအစဉ်မှာ
ဂျခိုင်ဒီမိုကရေစီအဖွဲ့ချုပ်ကဥတာပန်းပါရှင်မြန်မာနိုင်ငံကိုဒီထိတွေ့ဆက်ဆံရေးနဲ့ရောအရေးယူတန်ခတ်ရေးစနစ်တွေနဲ့ပါဆက်ဆံထားတဲ့အမေရိကန်နိုင်ငံကနိုင်ငံသားကြီးဝန်ကြီးဟီလာရီကလင်တန်ဟာဒီဇင်ဘာလ1ရက်နေ့ကနေ2ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ထားပါတယ်ဒီခရီးစဉ်ဟာနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးတွေတိုးတက်ဖို့အတွက်သာဖြစ်ပြီးတော့အရေးယူပိတ်ဆို့ထားတာတွေကတော့ရုပ်သိမ်းအောင်မှာမဟုတ်သေးဘူးလို့အမေရိကန်တာဝန်ရှိသူတွေကလည်းပြောပါတယ်ရှင်